တရုတ်မြန်မာနှစ်ဆက်မှာပဲတိုက်ခိုက်နေသူတွေအနေနဲ့တရုတ်ရဲ့လုံခြုံရေးစိုးရိမ်မှုပေါ်အလေးထားဖို့တရုတ်ကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းတိုက်ပွဲတွေဖြစ်နေတာကိုတရုတ်ကအခုလိုစိုးရိမ်တောင်းဆိုလိုက်ကြောင်းနဲ့နှစ်ဆက်လုံခြုံရေးအတွက်တိုက်ပွဲတွေချက်ချင်းရပ်ဖို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဝမ်ဝင်ဘင်းကဒီနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာထပ်မံတောင်းဆိုလိုက်တာပါ
။我们高度关注缅北冲突，敦促缅各方立有关各。
မြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ခိုက်နေကြတဲ့အဖွဲ့အားလုံးအနေနဲ့တိုက်ခိုက်မှုတွေချက်ချင်းရပ်ပြီးတရုတ်မြန်မာနယ်စပ်တည်ငြိမ်လုံခြုံရေးကိုထိန်းသိမ်းဖို့တရုတ်ဆိုရကတိုက်တွန်းပါတယ်။တရုတ်နိုင်ငံဘက်ကလုံခြုံရေးစိုးရိမ်မှုပေါ်အလေးထားကြဖို့နဲ့တရုတ်မြန်မာပူးပေါင်းဆောင်ရွက်နေတဲ့စီမံကိန်းတွေတရုတ်ဝန်ထမ်းတွေရဲ့လုံခြုံရေးအတွက်တရုတ်ဆိုရနဲ့အတူပူးပေါင်းဆောင်ရွက်ပါလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဝန်ဝင်ဘင်းကဒီနေ့ပဲပြောကြားခဲ့တာပါ။လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်မြန်မာရေနံနဲ့သဘာဝတန်းွေပိုက်လိုင်းတွေရဲ့လုံခြုံမှုပိုင်းကိုတော့မထိခိုက်ဘူးလို့လည်းသူကဆက်ပြောခဲ့ပါတယ်။တရုတ်မြန်မာရေနံနဲ့သဘာဝတန်းွေပိုက်လိုင်းစီမံကိန်းဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးမှာအရေးကြီးတယ်လို့နှစ်နိုင်ငံလုံးနဲ့နှစ်နိုင်ငံလုံးကပြည်သူတွေအတွက်အကျိုးရှိစေတယ်လို့လည်းတရုတ်အစိုးရပြောခွင့်ရကရှင်းပြပါသေးတယ်။တိုင်းဒါလက်လက်ကိုင်းညီနောင်မဟာမိတ်သုံးဘွဲကစစ်စင်ရေးတစ်တုံညာနှစ်ခွန်ကိုစတင်ခဲ့ပြီးတဲ့နောက်ပိုင်းတရုတ်နယ်စပ်မြို့တွေအပေါ်လက်လက်ကြီးတွေကြားတာရှိသလိုတရုတ်နိုင်ငံသားတချို့တည်ဆုံခဲ့ရတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာခဲ့ပြီးမှအခုလိုပြောတာပါတရုတ်နိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံဘက်ကတိုက်ပွဲပြင်းထန်တဲ့နေရာတွေကိုရှောင်ရှားဖို့လည်းတရုတ်ဆိုရကသတိပေးထားပါတယ်ခင်ဗျာ